ကုလသမဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်နဲ့ရခိုင်အကြံပေးကော်မရှင်ဟာဒီနေ့မှာတော့ရခိုင်ပြည်နယ်ဘူးတိတော်မောင်တော်တို့ကိုတွားရောက်ပြီးတော့ပြည်နယ်အတွင်းမှာရှိတဲ့မြို့ကန်တွေပြင်အေဒေတာမှာရှိတဲ့အစိုးရဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်။ကော်မရှင်အဖွဲ့ရောက်ရှိချိန်မှာဒေတာကန်တို့ရဲ့ဆန္ဒပြမှုတွေတကူလည်းကြုံတွေ့ခဲ့ရပါတယ်။ပြည်စုံကိုယ်တော်ဆက်သ တွေဟာဒီကနေ့မနက်ပိုင်းမှာမောင်တော်နဲ့ဘူးဒီတောင်ကိုရောက်ရှိခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂတွင်းရင်းမှုချုပ်ဟောင်းဦးဆောင်တဲ့ရခိုင်ကော်မရှင်ဟာပြည်내အစိုးရတာဝန်ရှိသူတွေအပါအဝင်ရခိုင်ဒေသခံအချို့နဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ်။ပြည်내အစိုးရနဲ့တွေ့ဆုံတဲ့အခါမှာတော့ရခိုင်ဒေသတွင်ဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေအပါအဝင်နှစ်ဖက်အတိုင်းဝိုင်းကြားလိုအပ်ချက်တွေနဲ့အဲ့ဒီဒေသတွင်ရပ်ပိုင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြားဒေသခံတွေယက်တီမှုအစိုးရရဲ့လှုပ်ဆောင်ချက်တွေစတဲ့အပိုင်းတွေကိုအစိုးရဘက်ပိုင်းကကောဒေသခံဘက်ပိုင်းကကောတင်ပြခဲ့ကြတယ်လို့ဦးဝေလွင်ကဆိုပါတယ်
။ဟိုဝင်းတာစီကကောင်းတာအဲ့ဒီဒီတောင်မှလေသူတို့ဆန္ဒတာပြတာသူတို့ဒီလူအဖွဲ့အစည်းတစ်ခုကတခါတွဲပြီးတော့ကိုနေတာပဲ။ရခိုင်မျိုးမျိုးခွားတွေပြောတဲ့အချိန်မှလည်းအဲ့ဒါတွေဆက်ပါတယ်။သူတို့ဒီလိုဆန္ဒပြရတာလေတဲ့။နိုင်ငံသားတွေကတစ်ဖက်ဆောင်းနေလို့ပြောဆိုတဲ့အချိန်ရှိတဲ့ခါပေါ့ဗျာ။အချိန်လွဲမှားမှုတွေဒီကြောင့်လုပ်ရတယ်ဆိုတော့လေပြောပြီးနေသူတို့ကတော့ဒီမှာငင်းငန်းလိုအရှင်တွဲနေတယ်။2020ကလည်းဘာမှမဖြစ်ဖြစ်ဘူးပေါ့အဲတို့မိဇက်ကလေးပဲမိဇက်ရအောင်လုပ်ပြီးပါစီဝါရေးပုံမျိုးပေါ့ဆိုတော့နော်နံပါတ်ဆက်သွဲပေါ့အောင်လုပ်ပြီးပါအဲ့လာလာဆက်ပြောပြီးတော့ကျွန်တော်တို့ပြောသွားလို့ဆိုမွတ်စလင်နေနဲ့တွေ့တယ်မွတ်စလင်မျိုးမိမျိုးဖာတွေကအဲ့လိုငင်းငန်းတော့ရှင်တွေ့တာတော့သူတို့ပြောတယ်ပြီးတော့သူတို့ပညာရေးစက်မှရေးအခက်အခဲလေးတွေရှိတာပေါ့နော်အရင်ကမရှိဘူးလို့ရှိတယ်ပေါ့အဲ့တော့ဘူဒီတော်ကတော့ကျွန်တော်ပြောချင်တာသူစံပြလူတော်ဖြစ်တယ်လို့ထင်တယ်လေမောင်တော်မှာကအဲ့ချက်ရိုးပြန်မှာတော့လာသားရောက်လာပြီးအမျိုးသမီးရန်ကုန်ရဲ့ရည်ရဲနဲ့ကျွန်တော်တို့ပြောကြတယ်ဗျ
ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဘူးသီးတော်မောင်တော်ဒေသတွေမှာနေသားဆောင်တပ်တွေကိုအကြမ်းဖက်တိုက်ခတ်ရေးသမားတွေဝင်ရောက်တိုက်ခိုက်ခဲ့တာကအစပြုခဲ့တဲ့ပဋိပက္ခတွေမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအပိုင်းတွေမှာလူခွင့်ရေးချိုးဖောက်မှုရှိတယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပါတယ်ဒီလိုထွက်ပေါ်လာတာနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်ဟာတွားရောက်လေ့လာခဲ့တာဖြစ်ပြီးဒီကနေ့ဒေသခံတွေနဲ့ကော်မရှင်တွေ့ရှိမှုအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးကော်မရှင်ဘက်ကတော့ဘာထင်မြင်ချက်မှမပေးနိုင်သေးဘူးလို့ပြောပါတယ်။ဒေသခံတွေနဲ့တွေ့ရှိမှုအပေါ်ဦးအေးလွင်ပြောပြခဲ့တာကတော့
ကျွန်တော်တို့သုံးသပ်ချက်တွေမပေးခြင်းဘူး။နားလည်မှုလေးတွေနဲ့လွဲနေတာလေးတွေရှိတယ်။အဲ့ဒါလေးတွေနားလည်မှုလေးတွေယူပြီးတဲ့အခါမှာဟိုဆိုရင်လည်းကလေးတွေကြောင့်ဆောင်ရွက်ဒီစားလေးတွေလည်းရှိတယ်။ဟိုသူတို့အပြင်းမဲ့တဲ့လူတွေလည်းသူတို့ဖြစ်နေတဲ့ကြောက်လန့်ပြီးထွက်ပြေးတာလေးရှိတာပေါ့နော်။သူတို့လည်းလဲနေတဲ့သဘောလေးတွေရှိတယ်။အဲ့ဒါလေးတွေကတဖြည်းဖြည်းတော့တည်ငြိမ်သွားမယ်လို့ကျွန်တော်ထင်ပါတယ်။ကျော်သားတွေကအားကြောက်ပြီးတော့အဲ့လိုထွက်ပြေးတာတွေရှိတယ်။သို့တော့တချို့ဘောဘက်ကလည်းဟိုအလာတိုင်းဘက်ကလည်းဘာကြောင့်မကြောက်လို့ရလဲဆိုတာလေးသူတို့ကသိချာသူတို့ဘက်ကလည်းသူတို့ပြောပေါ့။ကျွန်တော်တို့ကဒါဆက်ဆက်ဖို့လည်းမဟုတ်ဆက်ဆက်ဖို့လည်းမဟုတ်တော့နားထောင်လာပြီးတဲ့အခါမှာဒါအကောင်းဆုံးတည်းလို့အကြံပေးမယ်ဆိုတော့ကျွန်တော်လုပ်ပါမယ်
။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ရခိုင်အကြံပေးကော်မရှင်ကိုနိုင်ငံတကာကတက်သည့်ပညာရှင်တွေနဲ့ပြည်တွင်းကပညာရှင်တွေပူးပေးပြီးဩဂုတ်လနောက်ပိုင်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့ဒီအကြံပေးကော်မရှင်ဟာနိုင်ငံတကာကလူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါးစေနိုင်တယ်ဆိုပြီးကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်။ရခိုင်မောင်နှံဒေသမှာရှိတဲ့ရခိုင်အမျိုးသားပါတီဥက္ကဋ္ဌဦးခင်မောင်တန်းကတော့ဒီကနေ့လာရောက်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ပတ်သက်လို့အခုလိုတုံ့တက်လိုက်ပါတယ်
။အဲကျွန်တော်တို့အမေကဘာပြောမလဲ။ကျွန်တော်တို့ဒီနေရာဒီဒေသကျွန်တော်တို့ရဲ့ဒီအခုရေကျိုးဘ ഹു သူဒ္ဓတွေကိုဒီစာတွေအနေနဲ့လာပြီးလေ့လာတော့လို့ကတော့အဖြေရမယ်လို့မသိဘူးကျွန်တော်တို့ဟိုကျွန်တော်တို့ဒီနေရာတွေဆိုတာတအားသိစေချနေတဲ့နေရာအဲ့ဒီနေရာတွေကမှစာတွေနဲ့လာပြီးလေ့လာတဲ့အခါဟိုနေပြည်တော်တွေ့ကျိုးဟိုဖြစ်ပြခဲ့တဲ့အဖြစ်အပျက်တွေကိုအခြေခံဖို့လိုပါလိမ့်မယ်ဟိုအဖွဲ့တွေအများကြီးဟိုဖွင့်လာဒီဖွင့်လာဟိုဒီပါကရောဒီတွင်းကရောဒါမဲ့ဟိုတိကျနေရာတွေအခြေကတော့ကုန်မလာတာ
ခိုင်ဒေတာကန်အချို့ကဒီကော်မရှင်ဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ကြသလိုဒီတစ်ခေါက်ကော်မရှင်လာရောက်ချိန်မှာလဲစစ်တွေလေသိမ်းမောင်တော်နဲ့ဘူးသီးတောင်တို့မှာဆန္ဒပြမှုတွေလှုပ်ဆောင်ခဲ့ကြပါတယ်။မနက်ဖြန်မှာတော့ကော်မရှင်ဟာမြောင်ဦးနဲ့မင်းပြဘက်ကိုတွားရောက်มาဖြစ်ပြီးအဲ့ဒီဒေသကဒေသခံတွေနဲ့တွေ့ဆုံသွားมาဖြစ်ပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ